အိန္ဒိယနိုင်ငံအတွင်းမှာတရားမဝင်ရောက်နေတဲ့ရိုဟင်ဂျာလူစုတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့တရားဝင်အကြောင်းကြားစာကိုဒီကနေ့ချီလက်ခံရရှိထားတာမရှိသေးတဲ့အကြောင်းကိုမြန်မာနိုင်ငံတိုင်းဝန်ကြီးဌာနတာဝန်ရှိသူတို့ကပြောလိုက်ပါတယ်။အကြောင်းကြားစာရလာမယ်ဆိုရင်လည်းတရားဝင်လုံထုံးလုံနည်းအတိုင်းစီစစ်ဆောင်ရွက်သွားမယ်လို့ပြောပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အိန္ဒိယနိုင်ငံမှာတရားမဝင်ရောက်နေတဲ့ရိုဟင်ဂျာတွေကိုဖမ်းဆီးပြီးမြန်မာပြည်ကိုပြန်ပို့ဖို့အိန္ဒိယပြည်ထောင်စုဝန်ကြီးဌာနအစည်းအဝေးမှာဆွေးနွေးနေကြောင်းနဲ့လောလောဆယ်အိန္ဒိယနိုင်ငံမှာဝင်ရောက်နေသူ4000လောက်ရှိကြောင်းပြီးခဲ့တဲ့ရက်တွေကအိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြထားတာပါဒီလိုရောက်ရှိနေသူတွေဟာဂျမူးနဲ့ကက်ရှမီးယားပြည်နယ်မှာ1000လောက်နဲ့ကုလသမဂ္ဂမဟာမင်းကြီးရုံး UNHCR မှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူ1000ခွဲနီးပါးလောက်ရှိကြောင်းလည်းဖော်ပြပါတယ်ဒီလိုတရားမဝင်ဝင်ရောက်နေသူတွေပြန်ပို့မယ်ဆိုတာနဲ့ပတ်သက်ပြီးအိန္ဒိယနိုင်ငံဘက်ကတရားဝင်အကြောင်းကြားထားတာဒီကနေ့အထိမသိရသေးကြောင်းမြန်မာနိုင်ငံသားဝင်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာက VOA ကိုအခုလိုပြောပါတယ
်ဒီနေ့အကြောင်းကြားဆိုတတိစနေတမောသဘောတော့ရောက်မလာတော့ဒီဘောလို့ခင်ငယ်တန်လာရတယ်ပြီးတော့သူတို့စီစစ်တာပေါ့လေပြောရမယ်ဆိုဒီနေ့ဒီကြည့်ရပြီးတော့ကျွန်တော်အမခလေးကိုပြောလို့ရတာ
တရားဝင်အကြောင်းကြားစာရရင်တော့လုံထုံးလုံကြီးအတိုင်းဆောင်ရွက်မှာဖြစ်ကြောင်းလည်းဦးကျော်စရာကပြောပါတယ်
ဖြစ်ပေါ်လို့လေဒါကသက်သက်အင်ဂျင်နီယာနဲ့ညှိနှိပြီးတော့သွားစစ်တဲ့ခါကျတော့တို့ရောလည်းတီးနေပေါ့စစ်ပြီးတဲ့ခါကျမှဒီဘက်မှာဟိုတို့လာဘကောင်ပြန်ပို့လာဘကလေးပဲစင်ငယ်စစ်ပြီးတဲ့ခါကျမှဟုတ်တယ်ဒီလူတွေမှာတော့ဒီလူကတော့ခုနိုင်ငံမှာနေခဲ့တဲ့ထောက်ထားကြည့်ရလူတွေဖြစ်တယ်ဆိုရင်တော့ခုနိုင်ငံမှာနေခဲ့တဲ့ထောက်ထားခိုင်မှာဒီကနေ့တော့ပြန်လက်ခံပါပေါ့
အိန္ဒိယမြန်မာနယ်စပ်ကမြန်မာဒုက္ခသည်စခန်းတစ်ခုရဲ့တာဝန်ခံဟောင်းကိုနေမျိုးကသူတို့စီကိုမြန်မာနိုင်ငံကဆိုပြီးတော့အိန္ဒိယအာဏာပိုင်တွေကလာရောက်ပို့ဆောင်သူတွေရှိခဲ့ဘူးကြောင့်အခုလိုပြောပါတယ
်သူတို့ဆမ်းမိကြတာမိုးရေးမျိုးမှာသူတို့ဘယ်လာလဲဆိုမြန်မာပြည်ကလည်းပြီးတော့ကူးလာတာပေါ့နော်အာသူတို့ကူးလာပြီးတော့အိန္ဒိယမှာခြားနိုင်ငံဝင်လာတဲ့နိုင်ငံသားခိုးဝင်ပုံမှန်နဲ့ထောင်ထဲထည့်ထားတာပေါ့လေဒါတံပြေးပြီးပြန်လွတ်ပေးမယ်ဆိုတော့သူတို့လာတာဘယ်ရလာလဲဆိုမိုးလေးမြတ်လာဆိုဗမာပြည်ဘက်ပြန်ပေါ်ဗမာပြည်ရဲ့ဒီဥစ္စာကိုညင်းတယ်ပေါ့နော်ညင်းတဲ့အခါကျတော့ကျွန်တော်တို့စက္ကန့်မှာထားလို့ရမရအိန္ဒိယလာမယ်လာပြောဒီအိန္ဒိယဆိုရလာပြီးတရားဝင်လာပို့တဲ့ချိန်မှာတော့14ရောက်ရှိရတယ်ဗမာလူကိုသူတို့ပြောတာတွေကဟိုတက်တက်ကျွမ်းကျွမ်းနဲ့ပြောတဲ့ဟာမျိုးလုံးဝမရှိဘူးဟိုကနေရလိမ့်စာမင်းတော့သူတို့ဘူးကြောင်မောင်းတော့ပေါ့နော်အဲ့လိုမျိုးဟာမျိုးတွေပြောတယ်သူတို့ဖေမီနာမည်တွေပြောတယ်ပေါ့လေသူတို့အားလုံးကတော့ဒီအစ္စလမ်ဘာသာဝင်ရနာမည်ပဲပေါ့နော
်ဒီလိုပို့ဆောင်တာဟာ2012ခုနှစ်ကဖြစ်ပြီးအဲ့ဒီလူတွေကိုတီးကြထားခဲ့ရာကနောက်ပိုင်းမှာအိန္ဒိယအာဏာပိုင်တွေကအိန္ဒိယမြန်မာနယ်စပ်မိုးရေမြို့ကိုပြန်လည်ပို့ဆောင်ခဲ့တယ်လို့ပြောပါတယ်မိုးရေကနေနယူးဒေလီကိုတွားရောက်ပြီး UNHCR မှာဒုက္ခသည်အဖြစ်ရှောက်ထားသူတွေကိုလည်းတွေ့ဆုံခဲ့ဘူးကြောင်းကိုနေမျိုးကပြောပါတယ်သတင်းတွေထဲမှာဖော်ပြထားတဲ့ရိုဟင်ဂျာဒုက္ခသည်1000ကျော်လောက်ဆိုတဲ့အရေးအတွက်ဟာဟုတ်ချက်မှဟုတ်မယ်လို့နယူးဒေလီမြို့မှာလက်ရှိနေထိုင်နေတဲ့ UNHCR အသိအမှတ်ပြုမြန်မာဒုက္ခသည်တဦးကပြောပြီးများတာတော့တော်တော်များတယ်လို့ပြောပါတယ
်။အိန္ဒိယဆိုရတော့ဗျာအရင်ကတော့လက်မခံရနေပြီးတော့အိန္ဒိယဘူဆိုရနဲ့ဒီနေ့တည်းနဲ့ဘယ်လိုနားလည်မှုရသွားတာမသိဘူး။နောက်ပိုင်းသူတို့လက်ခံရင်တော့အဲ့ဒီပြုံပြီးတော့အများကြီးရောက်လာပြီးတော့အဲ့ကျွန်တော်တို့ရှိတဲ့ရှိပုံကြီးတွေကများတော့ပ
ါပဲ။ဒီကြဲနှစ်အော်တိုဘာလအတွင်းကစခန်းကြီးနဲ့မောင်းသောဒေတာအကျန်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလူ6000လောက်ဖျက်ပြေးခိုလုံနေကြောင်းလဲ UNHCR ကသတင်းထုတ်ပြန်ထားပါတယ်
။ကုမ္ပဏီဆောင်သတင်းပေးပို့ထားပါ